ရန်ကုန်မြို့ရဲ့အများပြည်သူတည်ယူပို့ဆောင်ရေးအစီအစဉ်ကိုရန်ကုန်တိုင်းအစိုးရကနောက်သတင်းဘက်ကနေစလို့စတင်တာဝန်ယူတော့မှာဖြစ်ပါတယ်။လက်ရှိပြင်းဆွဲနေတဲ့ပုဂ္ဂလိကပိုင်းရေလိုင်းတွေအနေနဲ့တိုင်းအစိုးရကသတ်မှတ်ထားတဲ့လမ်းကြောင်း58ခုထဲကနေရွေးချယ်နေပါတယ်။ဒီလလယ်ပိုင်းမှာအပြီးဖြတ်သိမ်းတော့မယ့်မော်တော်ယာဉ်လိုင်းပေါင်းစုံစီမံခန့်ခွဲမှုအဖွဲ့မထတာကတော့ရန်ကုန်တိုင်းအစိုးရရဲ့ဆောင်ရွက်ချက်ကအများပြည်သူတည်ယူပို့ဆောင်ရေးပိုင်းမှာပို့ပြီးတော့ကောင်းမွန်လာမယ်လို့ပြောပါရဲမတ်တင်ကီထိုက်စူးစီးတင်ပြထားပါတယ်ရှင
်။ရန်ကုန်မြို့ရဲ့အများပြည်သူတည်ယူပို့ဆောင်ရေးပိုင်းကိုလက်ရှိပုဂ္ဂလိကရင်လိုင်းနေနဲ့ပြေးဆွဲနေတာတွေကိုအခုဇန်နဝါရီလ15ရက်နေ့ညမှာလုံးဝအပြီးတိုင်ရန်နာပြီးရန်ကုန်တိုင်းအစိုးရရဲ့ရန်ကုန်မြို့တည်ယူပို့ဆောင်ရေးအာဏာပိုင်အဖွဲ့ကဓာတ်ရိုက်စီမံခန့်ခွဲတော့မှာဖြစ်ပါတယ်။ဇန်နဝါရီလ16ရက်နေ့မှာစတင်မဲ့ရင်းလန်းချောင်း58လိုင်းကိုရန်ကုန်တိုင်းအစိုးရကသတ်မှတ်ထားပြီးလက်ရှိပုဂ္ဂလိကပိုင်းရင်းလိုင်းတွေကစိတ်ကြိုက်ရွေးချယ်နေကြပြီလို့ရန်ကုန်အစိုးရရဲ့လမ်းပန်းဆက်သွယ်ရေးဝန်ကြီးဒေါ်နီလာကျော်က VOA ကိုအခုလိုပြောပါတယ
်။ဟိုလေကိုကရွေးထားပြီးသားရှင်ရွေးထားပြီးသားသူတို့လမ်းချောင်းနေနဲ့သူတို့ရှိပြီးသားကျမတို့ကကုမ္ပဏီအစိုးရပါဝင်သောကုမ္ပဏီ၈ခုထူထောင်မှဖြစ်တဲ့အတွက်အဲ့ဒီကုမ္ပဏီတွေကအကုန်ပြန်ပေါင်းမှာအဲ့ဒါပါပဲ။
ရန်ကုန်တိုင်းစုရကလမ်းကြောင်း58လိုင်းအဖြစ်ကြီးညာထားပေမဲ့ရင်လမ်းကြောင်းနံပါတ်73မပါတာကြောင့်အမှန်ကရင်လိုင်း58လိုင်းကိုပဲတွေ့ရပါတယ်။ဒီရင်လမ်းကြောင်းတွေကိုရွေးချယ်ပြေးဆွဲမဲ့ရင်လိုင်းတွေကိုတော့ရန်ကုန်တိုင်းအစုရက151ရာဂိုင်းလုံးပါဝင်မဲ့အများပိုင်ကုမ္ပဏီ၈ခုထဲမှစုစည်းမှဖြစ်ပါတယ်။ရန်ကုန်တိုင်းရဲ့အများပြည်သူသေယူပို့ဆောင်ရေးကိုဆယ်စုနှစ်နဲ့ချီတာဝန်ယူခဲ့တဲ့မော်တော်ယာဉ်လိုင်းပေါင်းစုံစီမံခန့်ခွဲမှုအဖွဲ့မထတာကိုလည်းဒီလ15ရက်နေ့ညမှာလုံးဝဖျက်သိမ်းမှာဖြစ်ပါတယ်။မထတာအဖွဲ့ကြီးရဲ့အတွင်ရင်မှုဥပမြင့်ကတော့ရန်ကုန်တိုင်းအစိုးရရဲ့စီမံခန့်ခွဲမှုအောက်မှာအများပြည်သူတည်ယူပို့ဆောင်ရေးပိုင်းပိုပြီးစီကန်းရှိလာမယ်လို့ပြောပါတယ်
။ကောင်းတာတော့ဗျာပူကောင်းတာပေါ့။ဘာကြောင့်လဲဆိုတော့လက်ရှိစနစ်ကပုဂ္ဂလိကတအူးချင်းပိုင်တဲ့ရင်တွေကိုစုစည်းပြီးတော့မှရင်လိုင်းအဖြစ်ပြေးဆွဲတဲ့စနစ်ဖြစ်ပါတယ်။အဲ့တော့အုတ်ချုပ်ကုတ်ကဲရတာလည်းခက်ခဲပါတယ်။လိုက်နာမှုလည်းအားနည်းပါတယ်အခုလိုကုမ္ပဏီတွေစုဖွဲ့ပြီးပြင်းမယ်ဆိုတော့ကျွန်တော်ပြောစရာရှိရင်ကုမ္ပဏီပြောလိုက်ရုံပါပဲသူရဲ့စီကံဖောက်ပြက်မှုတွေသူလိုက်နာမဲ့ကိစ္စတွေအစိုးရဖြစ်ချင်တာတွေအားလုံးကဒါအုတ်ချုပ်မှုလည်းလွယ်ကူပါတယ်စီကံစနစ်လည်းပိုပြီးတော့ကောင်းလာမယ်လို့ယူဆပါတယ
်ခီးတဲ့တင်ကားတွေပြေးဆွဲမဲ့လမ်းကြောင်းတစ်တွေနဲ့ပတ်သက်ပြီးလဲမော်တော်ယာဉ်လိုင်းပေါင်းစုံစီကံထိန်းသိမ်းရေးအဖွဲ့မထတာဘဟုရဲ့အတွင်ရေးမှုဥပမြင့်ကအခုလိုပြောပါတယ
်လမ်းကြောင်းတွေဆွဲထားတာကတော့အတက်နိုင်ဆုံးပြည့်စုံအောင်သူတို့ဆွဲကြပါတယ်ဗျဒါကျွန်တော်တို့ရှီကမထတာဘဟုနဲ့လဲပေါင်းစပ်ပြီးတော့ဒါကျွန်တော်တို့ကလမ်းကြောင်းတွေကိုသူတို့ရှင်းပြပါတယ်အဲ့တော့ဒီထဲကနေပြီးတော့သူတို့ကအင်မတန်လိုအပ်တဲ့နေရာတွေအရေးကြီးတဲ့နေရာတွေလို့ယူဆတဲ့လမ်းကြောင်းတွေကိုသူတို့ကလမ်းကြောင်း58ကြောင်းရွေးချယ်ပြီးတော့ဆောင်ရွက်တာပါပြည်စုံမှုရှိမရှိဆိုတာတော့ဒါမပြောနိုင်ပါဘူးခင်ဗျပြည်စုံမှုကတော့ဘယ်လိုမှမရှိနိုင်ပါဘူးသူတို့လည်းဝန်ခံထားတာ80ရာခိုင်နှုန်းမဲ့ကာဘာဖြစ်မယ်လို့ပြောထားပါတယ
်ရန်ကုန်တိုင်းအတွင်ပြေးဆွဲနေတဲ့ပုဂ္ဂလိကရင်လိုင်းတွေခီးတဲ့လူရင်ကအပြန့်ဆိုင်မောင်းတာရင်စည်းကပို့ပြီးတော့ကောက်ခံတာနောက်ရင်ကြောရှုပ်ထွေးလာတဲ့ရန်ကုန်မြို့တော်တွင်မှကားငယ်တွေကိုအနိုင်ကျင့်ရိုက်နှက်တာတွေရန်ဖြစ်တာတွေခက်ဆိတ်ဆိတ်ဖြစ်လာချိန်မှာရန်ကုန်တိုင်းအစိုးရအဖွဲ့ကအများပြည်သူတည်ယူပို့ဆောင်ရေးကိုဓာတ်ရိုက်ကင်တွယ်မဲ့အစီအစဉ်ထွက်ပေါ်လာတာဖြစ်ပါတယ်။ရန်ကုန်တိုင်းအစိုးရကကင်တွယ်ရောမဲ့ရင်လိုင်းတွေမှာတော့ခီးစဉ်အစအဆုံး300ချက်ထက်မပိုစီပဲည10နာရီအထိပြေးဆွဲသွားမယ်လို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြောဆိုထားပါတယ်ရှင်။